အခုတခါတော့စစ်တပ်ရဲ့အပြစ်ရဲ့ကြေညာချက်အပေါ်သုံးသပ်ချက်ကိုတင်ပြမှာပါမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းတိုင်းသာလန်နဲ့ကင်တပ်ဖွဲ့တွေနဲ့ CAPT ဘက်ကတွေပြင်းထန်နေချိန်မှာပဲတပ်မတော်ကဒီလကုန်အထိအပြစ်ရတာကိုနောက်ထပ်သက်တမ်းတိုးလိုက်ကြောင်းကြေညာလိုက်ပါတယ်ဒါပေမဲ့လည်းကာကွယ်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုနောက်ဆက်ထိပါးလာတာမျိုးကိုတော့ချွင်းချက်အဖြစ်တုံ့ပြန်ဖို့လဲတပ်မတော်ကပြောဆိုထားတာပါတမရော်ရဲ့တစ်ဖက်သက်အပြစ်ရကြေညာချက်ကလက်တွေ့တိုက်ပွဲတွေရှော့ချနိုင်မဲ့အလားအလာပေါ်အမြင်တွေကိုတော့ကိုဝင်းမင်းကစူးစီးတင်ပြထားပါတယ်
။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးသဘောတူစာချုပ်ထိုးထားတဲ့ပအိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PPLO ဦးဆောင်နိုင်ကဗိုလ်မှူးကြီးခွန်ကာကတောက်ကြနေကထုတ်ပြန်ခဲ့တဲ့ဒီအပြစ်ရသက်တမ်းတူမှုကလကုံတိုင်းပုံမှန်မူရတိုးလာတာဖြစ်ပေမဲ့ဒီတစ်ခေါက်ထူးခြားမှုကို
ရတယ်လို့ပြောပြီးတော့ကျင်းယူမှာတမန်ငါးကမစီမလိုက်နာလို့နောက်ပြီးတော့အချက်ခွဲတော့ဗောဗျာတို့ဒါကြောင့်ဆုံးမရမယ်ဆိုတဲ့သဘောမျိုးနဲ့ရှစ်စီရေလုံးချိန်မုံးမယ်ဆိုပြီးတော့ပြင်ညာကြတစ်ဖက်ထုတ်တာဗောဗျာအရင်ကကဒီတမန်ငါးလုံးပြကတိုက်ခိုက်မှုရစရေးသူ့ရဲ့ပြင်ညာကြတမန်ချွင်းချက်ထုတ်လိုက်တဲ့သဘောမျိုးဖြစ်တာဗောဆိုလိုတာတော့အစင်းနဲ့ငါများမဖွင့်နေတဲ့သဘောမျိုးနောက် selected တက်တဲ့ပြင်မှာတစ်ခုခုကိုပဲအဓိကထားပြီးတော့ဟိုတိုက်ကျင်တဲ့သဘောမျိုးဖြစ်မယ်လို့ထင်တယ်အလုံးတမက်လူတွေညင်အောင်ညင်နေကြအောင်ပါဗျာ
။ဒါအပြင်ငင်းချိုင်းလုပ်ငန်းစဉ်တောက်လျှောက်အနီးကပ်ပါဝင်လေ့လာနေတဲ့ MIPS ခေါ်မြန်မာငင်းချိုင်းနဲ့လုံခြုံရေး Institute အမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးကလည်းဒီတစ်ခေါက်သက်တမ်းတူမှုအရေးပါတာကို
အရင်ကကြီးညာတဲ့ပုံစံပါပဲ။သဘောကတော့သူတို့ကစပြီးတော့ပေါ့တိုက်စင်မစင်ဘူး။အခုချိန်ထိလည်းသူတို့စကန်လာတိုက်လို့ရှင်ရင်အဲ့ဒီအပေါ်မှာတုံ့ပြန်ပြီးတော့ဘုံကျဲတဲ့ဟာတွေပါတွေ့ရတယ်ဒါပေမဲ့ဌာနချုပ်တီကိုတော့အခုချိန်ထိလက်ရှိပြစ်ခတ်တိုက်ခိုက်မှုအများဆုံးဖြစ်နေတဲ့ KNU နဲ့ရောဒီ KIA နဲ့ရောဟိုလိုင်ဇာရောနောက်တစ်ခု KNU ဌာနချုပ်ကိုရောဒါသူတို့မလုပ်တော့ကျွန်တော်တွေ့ရတယ်
အဲ့ဒီတော့ဘာကြောင့်မြန်မာတပ်ဘက်ကအခုလို KNU ကင်မျိုးသားစီယုံတပ်မ9နေနေကိုထိုးစစ်ဆင်လာရဘုံကိုထိပ်ပိုင်းငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ဘုံကြီးခေါ်ကက
သူတို့ဆွဆွဲတာတော့တမ္ပရောနေ့29ရက်နေ့ကျင်းပတော့မှာအရေးကြီးတဲ့စကားတစ်ခုကိုတမ္မာငါပိန်လိုက်တယ်ဗျပိန်လိုက်တော့ဖမ်းမိတဲ့လူတွေကို၄နာရီတွင်းလောက်လာပြန်လို့ပေးဖို့ပြန်တောင်းတယ်သူတို့ကဘုဘကအဲ့ဒါကိုလည်းမလိုက်နိုင်ဘူးနောက်တစ်ခါအဲ့ဒီပိန်တဲ့စကားကိုပြန်သွားဖို့ရိတ်ခါလမ်းကြောင်းတွေခီးသွားလမ်းကြောင်းတွေဖွင့်ဖို့အဲ့ဒါလည်းဘုဘကမလုပ်ဘူးဗျအဲ့ဒီလိုဇက်တိုက်တွေဖြစ်လာတော့နိုင်ရကင်တဲ့သဘောမျိုးကစိတ်ခါဆယ်ရမယ်ပြီလို့လည်းမရဒါကြောင့်အေးပုံကျဲတဲ့ဆင်းတွေရောက်လာတယ်လို့ပြောတာပဲဒါကျွန်တော်တပတ်ကပြန်ကြားတာပ
ါဒီနေရာမှာမြန်မာစစ်တပ်ကအာဏာသိမ်းပြီးမှအခုလိုပြောင်းလဲလာခြင်းကြောင့် NCA အဖြစ်ရလက်မှတ်ထိုးထားတဲ့အဖွဲ့တွေစုဖွဲ့ထားတဲ့ PPSD ခေါ်ငင်းကြဲရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့အတွင်းရက်ခတ်လာပုံကိုလည်းဦးဆောင်အဖွဲ့ဝင်တူဖြစ်တဲ့ဗိုလ်မှူးကြီးခေါ်ကာက
PPSD ကတော့ဒီ Very Loose Alliance ကိုနောက်အစီအလမထိုးပြီးတော့အကောင့်ထဲပေါ်တဲ့နေရာမှာပူပေါင်းဆောင်ရမယ်ဆိုတော့ပေါင်ခတ်ထားတဲ့အခါကျတော့အခု NCA အလုံးမပြတ်တော့ဘူးဒါပေမဲ့ပြတ်တော့မပြတ်ဘူးပေါ့ NCA အကောင့်ထဲပေါ်မှုတွေရဆိုင်နေတဲ့အချိန်မှာနိုင်ငံရေးဆွေးနွေးပွဲတွေလည်းမရှိတော့တဲ့အချိန်မှာနည်းနည်းတော့အခြား PPSC ပေါင်ကိုကြော်ပြီးတော့ NCA ပေါင်ကိုကြော်ပြီးတော့လောက်အောင်မဲ့အလုပ်တွေကိုဥတည်လာတဲ့သဘောရှိတာပေါ့ PPSC ဘက်ကအဲ့ဒီမှာလည်းပဲတင်းညင်းညွတ်တော့မဟုတ်ရဘူး PPSC အဖွဲ့ဝင်တချို့ကမင်းရကိုပါကြားထားမဲ့တရားရွာကြလာကြလောက်ကြတာရှိတယ်။ KNU တဖွဲ့ထဲမှာကိုပဲမတူကွဲပြားတာတွေရှိနေတော့ဆိုးရိမ်နေရတာပေါ့ဗျာ
။အခုလို PPSD အတွင်းကွဲပြားမှုတွေရှိလာရတဲ့အခြေအနေကိုလည်းဗိုလ်မှူးကြီးခေါ်ကာက
CRPH နဲ့ NUG ရဲ့အလားလာနဲ့အစ်ဒီမှာပူးပေါင်းဆောင်ရွက်တဲ့အဖွဲ့တွေရှိသလိုစစ်ကောင်စီနဲ့လည်းဆက်ဆံရေးမပြတ်စေချင်တဲ့အဖွဲ့တွေလည်းရှိတာ။ဟိုပါပါနန်းနန်းနဲ့ Pelindi Act လုံနေရတဲ့အဖွဲ့တွေရှိတာပေါ့ဗျာ။နောက်လက်ရှိ NCA ပြစ်ခတ်ရစေးခိုင်မအောင်ထိမ့်ပေးပြီးတော့နည်းနည်းဖွံ့ဖြိုးရေးတို့ဖွဲ့စည်းလုံခြုံရေးတို့ဦးစားပေးရမယ့်အဆင့်လည်းရှိတာ哦
။အဲ့ဒီတော့အာဏာသိမ်းပြီးအဓိကပြောင်းလာတာနဲ့ရှေ့မှာဆက်ဖြစ်လာနိုင်တာတွေကိုလည်းဒေါက်တာမင်းစောက
ဒါရမလနဲ့ကိုင်းဒီဘက်ကတော့ဒီအာဏာသိမ်းလိုက်တဲ့ကိစ္စကတမတော်ကဒီမိုကရေစီဖက်ဒရယ်ကိုသွားဖို့အတွက်ဆန္ဒရှိရလားဆိုတာတန်လျာအခြေအနေဖြစ်သွားတယ်။နောက်တစ်ခုကလည်းဒီဆန္ဒပြပွဲပြစ်ခတ်တဲ့အပေါ်မှာရောပေါ့စစ်ရေးရတုံ့ပြန်မှုတွေကိုအတိုင်းအတာတစ်ခုနဲ့ပေါ့အခန့်အတန့်လောက်ကြတယ်။အဲနောက်ပြည်တွင်းကဆန္ဒပြတဲ့လူငယ်တွေအလားနဲ့ဇက်ရောက်သွားတယ်။အဲဒီမှာစစ်သည်တွေပဲတက်တယ်။အဲထဲမှာဒီဖောက်ခွဲရေးဟာတွေလုတ်တယ်ဆိုတဲ့ဟာလည်းကျွန်တော်တို့ကြားရတာလည်းရှိပါတယ်။ ဟိုအဲ့ဒီမှာလဲနေဇက်ကဒီတန်းသားလေးကအဖွဲဒီဒီနဲ့လဲလုံးလဲအရင်နဲ့ပန်ပိုးနိုင်မှုကတော့ခက်ခဲရှိတယ်တစ်ဖက်ကလည်းလက်ရှိရှိနေပြီးသားအပြစ်ခတ်ရဆဲရေးတွေပြတ်သွားပြီးတော့ဒီတိုက်ပွဲကြီးတွေဖြစ်လာဖို့ဆိုတဲ့ကိစ္စမျိုးတော့လဲတစ်ဖက်လုံးကရှောင်နိုင်အောင်ကြိုးစားတယ်ဆိုတဲ့အနေအထားလဲကျွန်တော်တွေ့ရပါတယ်အဲ့တော့ NCA ကိုကျွန်တော်တို့ကထိန်းသိမ်းနိုင်မှုဆိုလို့ရှိရင်တော့ဒီဒီမိုကရေစီလမ်းကြောင်းဒီဖက်ဒရယ်လမ်းကြောင်းကိုထင်းထင်းရှားရှားမြင်သာအောင်ပြန်ဖွင့်နိုင်မှာပဲဖြေရှင်းနိုင်မှာဖြစ်ပါတယ
်တကယ်တော့အခုဆက်ရနာသိမ့်ပြီးတိုက်ပွဲတွေပိုပြင်းထန်လာမှဆိုရချိန်မှာအခုလိုတိုင်းသားတွေကြားအကွဲပြားတွေရှိနေတဲ့ကြားကအခြေအနေတွေပြန်ကောင်းလာဖို့ကိုလည်းဘက်အားလုံးနဲ့ကြိုးပမ်းဆောင်ရွက်သွားမယ်လို့တိုင်းသားခေါင်းဆောင်တွေကပြောနေကြပါတယ်ခင်ဗျာကျွန်တော်ဝေမျက်ပါ